ကိုရပိုင်းသတင်းတော့တွေက NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ကိုအမေးဆုံးမေးခွန်းတစ်ခုကတော့6ပွင့်ဆိုင်ဆွေးနွေးပွဲနဲ့ပတ်သက်လို့ပါပဲ6ပွင့်ဆိုင်ဆွေးနွေးပွဲတွေဘယ်တော့ပြန်ဆမလဲအခြေအနေဘယ်လိုလဲဒေါ်ဆန်းစုကြည်ဘယ်လိုများထင်မြင်သလဲစတဲ့မေးခွန်းတွေဖြစ်ပါတယ်ဒေါ်ဆန်းစုကြည်ကတော့6ပွင့်ဆိုင်ဆွေးနွေးပွဲအောင်မြင်ကျင်းပနိုင်ရေးကိစ္စသမရဦးသိန်းစိန်ဘက်ကတက်တက်ကြွကြွမရှိဘူးလို့ဖြစ်ပါတယ်နောက်ဆုံးသတင်းတွေအရ6ပွင့်ဆိုင်ဆွေးနွေးပွဲမှာပါဝင်တဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ဟာဘယ်လာရုစ်နဲ့ပိုလန်နိုင်ငံတွေကိုပြည်ပခီးစဉ်ထွက်ခွာသွားပြီးမေလ28ရက်နေ့မှမြန်မာပြည်ပြန်ရောက်မှဖြစ်လို့6ပွင့်ဆိုင်ဆွေးနွေးပွဲကိုအစောဆုံးကျင်းပဖြစ်မဲ့အချိန်ဟာမေလကုန်ပတ်ဝန်းကျင်ပါပဲဒါတော့ဖြစ်ချင်မှဖြစ်ပါလိမ့်ဦးမယ်ဒေါက်တာစုကြည်က6ပွင့်ဆိုင်ဆွေးနွေးပွဲတွေခက်မမြန်နဲ့ခက်ဆစ်ဆစ်ကျင်းပဖို့ဘာကြောင့်ဆန္ဒရှိနေရတာပါလဲသူမျော်လင့်တာတွေ6ပွင့်ဆိုင်ဆွေးနွေးပွဲတွေကနေဖက်ပေါ်လာဖို့ရှိပါသလားတနည်းပြောရရင်6ပွင့်ဆိုင်ဆွေးနွေးပွဲတွေဟာအောင်မြင်မှုရတဲ့ဆွေးနွေးပွဲတွေဖြစ်လာမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
ဒေါက်တာစုကြည်အနေနဲ့6ပွင့်ဆိုင်ဆွေးနွေးပွဲအောင်မြင်စေချင်တဲ့အဓိကအကြောင်းရင်းကတော့လာမယ့်2015နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်ဖွဲ့စည်းပုံကိုပြင်ဆင်လို့ပါပဲ။အဲ့ဒီလိုပြင်နိုင်မှလေရွေးကောက်ပွဲကရလာမယ့်ရလက်တွေကိုပြင်ဆင်ပြီးဖွဲ့စည်းပုံအတိုင်းအကောင့်ထဲပေါ်နိုင်မှာမို့ဖြစ်ပါတယ်။ဖွဲ့စည်းပုံကိုမပြင်ဆင်နိုင်ဘူးဆိုရင်တော့ရွေးကောက်ပွဲရလက်ကိုဒေါက်တာစုကြည်နဲ့ NLD တင်မကတိုင်းနာပြည်သူတရက်လုံးကပါလက်မခံနဲ့2008ဖွဲ့စည်းပုံနဲ့ပဲအကောင့်ထဲပေါ်ရမှာဖြစ်နေလို့ပါပဲတကယ်တော့ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာလွှတ်တော်ရဲ့အလုပ်ဖြစ်တယ်ဆိုပြီးတမနာဦးသိန်းစိန်ကပြောဆိုထားပြီးဖြစ်တယ်လို့လွှတ်တော်နာရီကသူရဦးရွှေမန်းရဲ့ဦးဆောင်မှုနဲ့2013ခုနှစ်ခေတ်ကစပြီးဆောင်ရွက်လာခဲ့တာပါပြီးခဲ့တဲ့2014 February 18ရက်နေ့မှာလွှတ်တော်နာရီကသူရဦးရွှေမန်းကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်ထဲပေါ်မှုကော်မတီစီကိုကော်မတီလုပ်ငန်းဆိုင်ရာအခြေခံမှုညွှန်ကြားချက်ပေးပို့ခဲ့ပူပါတယ်။အဲ့ဒီညွှန်ကြားချက်တစ်ကကြီးမှာ2015ခုနှစ်ရွေးကောက်ပွဲမကျင်းပမီအနည်းဆုံး6လအလိုတွင်ပြင်ဆင်တည်တည်အကြောင်းအရာများကိုဥပဒေပြု၍ပြင်ဆင်ပြီးဖြစ်အောင်လုပ်ငန်းစီစဉ်ပြအချိန်စရာတက်မှတ်ဆောင်ရွက်ရန်ဆိုပြီးအတိအလင်းဖော်ပြခဲ့ပါတယ်။ဒါဟာအခုမေလရဲမှာလူမှုဆန္ဒခံယူပွဲကျင်းပတီးဆည်းရုံကဥပဒေပြဋ္ဌာန်းပြီးသားဖြစ်နေရမယ်ဆိုတဲ့အခြေအနေမျိုးကိုဆိုလိုတာပါ။တကယ်လက်တွေ့မှာတော့သူရဥရှင်မန်းရဲ့အဲ့ဒီညွှန်ကြားချက်နဲ့ဂတိစကားတွေလုံးဝမဖြစ်နိုင်ဘူးဆိုတာသူကိုယ်တိုင်ကလည်းဝန်ခံထားခဲ့ပါပြီ
။ဖွဲ့စည်းပုံပြင်ရေးလွှတ်တော်တွင်းအခြေအနေကိုပြန်ကြည့်ရင်အမတ်ကြီးအတွက်အများဆုံးဖြစ်တဲ့ပြည်ခိုင်မျိုးပါတီနဲ့တက်မတော်သောအမတ်တွေဟာတကယ်ပြင်သင်းပြင်ထိုက်တဲ့ဒေါက်ဆန်းစုကြည်ကိုသမရဖြစ်ခွင့်ကနေတားဆီးထားတဲ့ပုံမှန်59စလုံးသမရရွေးချယ်ရာမှာတက်မတော်သောအမတ်တွေက25ရာခိုင်နှုန်းရယူထားတဲ့ပုံမှန်60ပြည်နယ်ဝန်ကြီးချုပ်တွေကိုသမရကသာခန့်နိုင်တဲ့ပုံမှန်261စတာတွေကိုပြင်ဆင်ဖို့ဆန္ဒမရှိတဲ့အကြောင်းအတိအလင်းသဘောထားပေးထားကြပြီလည်းဖြစ်ပါတယ်။အဲ့ဒီချိန်တိုင်းဖွဲ့စည်းပုံပြင်ရေးလွှတ်တော်ထဲမှာဆက်ပြီးဆောင်ရွက်ရင်မဲခွဲတာနဲ့ရှုံးလိမ့်မယ်။ဒါကိုရှောင်ရှားနိုင်အောင်အဆုံးဖြတ်ပေးနိုင်တဲ့ထိပ်သီးကောင်းဆောင်တွေတွေ့ဆုံဖို့လိုတယ်ဆိုပြီးလွှတ်တော်ကိုယ်တိုင်က6ပွင့်ဆိုင်ဆွေးနွေးပွဲကိုတောင်းဆိုလိုက်တာပါ။ဖွဲ့စည်းပုံကိုပြည်ခိုင်မျိုးပါတီကရောတမတော်သားအမတ်တွေကပါမပြင်ကျင်တဲ့ကိစ္စသမရဦးသိန်းစိန်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ကသာသဘောတူရင်ပြင်နိုင်မယောင်လမ်းလွှဲလိုက်တာမျိုးလည်းဖြစ်ပါတယ်
။သမရဦးသိန်းစိန်ကတော့ရှင်းပါတယ်။ပြီးခဲ့တဲ့48ပွင့်ဆိုင်ဆွေးနွေးပွဲအချိန်ကစလောလောဆယ်ဖွဲ့စည်းပုံကိုမပြင်ကျင်သေးဘူး။နောက်မှပြင်ကြတာပေါ့ဆိုတာမျိုး၃ချိန်မကပြောဆိုခဲ့ပြီးပါပြီ။အခုနောက်ဆုံးမေလ18ရက်နေ့နိုင်ငံရေးပါတီများနဲ့ရန်ကုန်မှာတွေ့ဆုံစဉ်ကလည်းနိုင်ငံရေးဆွေးနွေးပွဲတွေကိုလာမယ့်ရွေးကောက်ပွဲများမတိုင်ခင်မှာအစပြုထားလိုပါတယ်။ဒီနိုင်ငံရေးဆွေးနွေးပွဲများမှတဆင့်ကျွန်တော်တို့ရည်မှန်းနဲ့တည်ထောင်စုကိုပုံဖော်ဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအပါအဝင်ကိစ္စရပ်များစွာကိုအားလုံးရဲ့ကိုစားပြုမှုသဘောတူညီမှုတွေနဲ့ပြင်ဆင်ရမှာဖြစ်ပါတယ်။အားလုံးပဲနိုင်ငံရေးဆွေးနွေးပွဲကိုဖြစ်အောင်ကြိုးပမ်းနေတဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရမယ့်အချက်တွေမှာလည်းအခက်အခဲမရှိနိုင်ဘူးလို့ကျွန်တော်အနေနဲ့ယူဆမိပါတယ်လို့ပြောဆိုခဲ့ပါတယ်။အတိတ်ဘက်ကတော့လက်နက်ကင်တိုင်းရင်းသားတွေနဲ့အပြည့်ရဲ့စာချုပ်လက်မှတ်ထိုးပြီးရင်နိုင်ငံရေးဆွေးနွေးပွဲတွေစအဲ့ဒီမှာဖွဲ့စည်းပုံပြင်မဲ့ကိစ္စဆွေးနွေးအခုလောလောဆယ်လာမယ့်ရွေးကောက်ပွဲမတိုင်ခင်ဖွဲ့စည်းပုံပြင်ရေးမလုပ်နိုင်သေးဘူးဆိုတဲ့သဘောပါပဲ။6ပွင့်ဆိုင်ဆွေးနွေးပွဲတွေပါသူတဦးဖြစ်တဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကလည်းဖွဲ့စည်းပုံပြင်ရေးနဲ့ပတ်သက်လို့ပြီးခဲ့တဲ့ February 12ရက်တီထောင်စုနေ့မှာလက်နက်ကင်တိုင်းရင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံစဉ်ပြောဆိုခဲ့ပြီးပါပြီ။သူပြောတာကသမရဦးသိန်းစိန်ပြောတာနဲ့ထပ်တူပါပဲ။ အလားတူဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်းဖွဲ့စည်းပုံပြင်နာကိုဖွဲ့စည်းပုံမှာပါတဲ့အတိုင်းလုပ်ကြပါသူကတော့ဖွဲ့စည်းပုံကိုကာကွယ်စောင့်ရှောက်ဖို့တာဝန်ရှိပါတယ်ဆိုပြီးထပ်ခါပြောဆိုခဲ့ပြီးပါပြီ
ပြောရရင်ဖွဲ့စည်းပုံပြင်ရင်နဲ့ပတ်သက်ပြီး၆ဘုဆိုင်ဆွေးနွေးပွဲမှာပါဝင်တဲ့သမရဦးသိန်းစိန်အမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့သုံးဦးဟာလက်တလောမပြင်းစင်လိုကြောင်းသူတို့နီးသူတို့ဟန်နဲ့ရှင်းရှင်းလင်းလင်းထုတ်ဖော်ပြောဆိုထားပြီးပါပြီလွတ်တော်နိုင်ငံကသူရဦးရှိမန်းကတော့ကတိစကားတီအောင်ဆောင်ရွက်နိုင်ခြင်းမရှိသေးပါဘူးတကယ်တကယ်ဖွဲ့စည်းပုံပြင်ရင်စိတ်အားထက်သန်သူဟာဒေါက်ဆန်းစုကြည်နဲ့ရခိုင်တိုင်းသားခေါင်းဆောင်ဒေါက်တာအေးမောင်တို့နှစ်ယောက်ပဲရှိတဲ့အတွက်၆ဘုဆိုင်ဆွေးနွေးပွဲအောင်မြင်မှုရနိုင်မှာမဟုတ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်